ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ်းခံရတဲ့ရိုဟင်ဂျာမွတ်စလင်တရားနီးပါးတွေကကိုဗစ်ရောဂါပိုးကူးစက်သူတွေ့ရှိခဲ့တာကြောင့်တည်တံ့ခွဲကုတာပေးဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးကြပါမယ်ကျွန်မမိခါပါ ရွှေပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိနေသူတွေအဖြစ်အာဏာပိုင်တွေကဒီသတင်းပတ်ထဲမှာပဲထိမ့်သိမ်းလိုက်တဲ့ရိုဟင်ဂျာ69ဦးရောက်နဲ့9ယောက်မှာကိုဗစ်ရောဂါပိုးကူးစက်နေကြောင်းစစ်ဆေးတွေ့ရှိခဲ့ရတာဖြစ်ပါတယ်။ကွန်ပျူတာတက္ကသိုလ်မှာထိမ့်သိမ်းထားသူတွေကိုကိုဗစ်ရောဂါပိုးရှိမရှိမနေ့ကစစ်ဆေးရမှာအမျိုးသမီး9ယောက်မှာရောဂါပိုးတွေ့ရှိခဲ့ရတာဖြစ်တယ်လို့လည်းရွှေပြည် ရကျွန်တော်ဒီလောကနိဗ္ဗာန်တက္ကသိုလ်မှာရှိတယ်ဆရာမစစ်စစ်ဆဲဆိုဆရာမပြောလို့မရဘူးလက်တလို့ရတော့လေ
ယောဂပိုးကူးဆက်သူတွေနဲ့ထိတွေ့မိခဲ့တဲ့ရွှေပြည်သာမျိုးမရဲစခန်းကရဲတပ်ဖွဲ့ဝင်၃ယောက်ကိုလည်းတီးတန့်ခွဲစောင့်ကြည့်သွားမှာဖြစ်တယ်လို့စစ်စေးထင်းထင်းရမှာပါဝင်ခဲ့တဲ့အာဏာပိုင်တွေကတချို့မှလည်းအိမ်မှာအသွာလာကန့်သက်စောင့်ကြည့်ဖို့ညွှန်ကြားထားတယ်လို့ပြောပါရယ်။ဂျန်နဲ့ရိုဟင်ဂျာတွေရဲ့ကျန်းမာရေးအခြေအနေကောင်းမွန်နေပြီးဒေသခံတာဝန်ရှိသူတွေကူညီစောင့်ရှောက်ပေးနေကြောင်းလဲရှေ့ပြည်သားမျိုးနယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းက VOA ကိုပြောပြပါရယ်
။ဟောကိုယ်စားလျောက်ရဲ့ကျန်းမာရေးအခြေအနေကတော့အခုကောင်းပါတယ်။စာဝတ်နေရေးကတော့ဖန်ဆင်းရရမိတယ်ညာတွင်းချင်းမှာပဲတိုင်းဒေသကြီးအစိုးရအဖွဲ့ကနေပြီးတော့ထမင်းထုတ်ပြရတော့ကျော်လာပို့ပါတယ်။ဒါတခုပေါ့လေတာရီယာရေဟုတ်ရဖွဲ့လာပူရဟာကအစ္စလမ်လေးရဲ့ဘာသာရေးနဲ့မညီတဲ့အသာသာဖြစ်မှာဆိုလို့ဆိုလို့တချို့ကလည်းမစားရဲဘူးပေါ့လေဟိုအဲ့ဒီစားဖို့တော့ဘူးတော့အစ္စလမ်ဘာသာရေးအဖွဲ့တွေကနေပြီးတော့ချက်ပြုတ်ပြီးတော့လာရောက်ပို့ဆောင်ပေးဖို့ဟိုကစီစဉ်နေပါပြီဒါကိုလည်းသူတို့ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့ဟိုပို့မယ်ဆိုလို့ရှိရင်တော့တာရီယာရေအစိုးရကလည်းလက်ခံပြီးမယ်လို့သူတို့သဘောထားတွေသူတို့နှိမ့်နိုင်ကြပါတယ်ဟုတ်ကဲ့ဟိုပို့မယ်အဖွဲ့ကြီးကတော့သူတို့တော့ပုံကနွေအေးပီအဖွဲ့ကနေပြီးတော့ဒီမင်းလေးလာပို့မယ်ပြောပါတယ
်ထိမ့်သိမ်းခံရသူတွေကိုကနဦးစစ်ဆေးချက်အရမလေးရှားနိုင်ငံကိုတရားမဝင်တွားရဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိထားရတယ်လို့တရားဝင်ခီးတွားလာခွင့်အထောက်အထားမရှိသူတွေကိုအခကျင်းဝင်ယူပြီးပို့ဆောင်ပေးဖို့စီစဉ်နေသူတွေလက်ခံပေးထားသူအမျိုးသမီးနှစ်ယောက်နဲ့အမျိုးသားနှစ်ယောက်ကိုတော့ရွှေပြည်သားမြို့မရဲစခန်းကသွေးဆောင်ခေါ်ယူမှုရာဇသက်ကြီးပုံမှန်368 380စတဲ့ပုံမှန်နှစ်ခုနဲ့အမှုဖွင့်အရေးယူထားပြီးနောက်ထပ်တန်တရာရှိသူနှစ်ဦးကိုစုံစမ်းရှာဖွေနေကြောင်းလဲလွတ်တော်ကိုယ်စားလှယ်ဦးရန်အောင်မင်းကပြောပါရယ်ရွင်ကြားဆိုတဲ့အတုံးနှုံးကိုတော့မြမဆိုးရကတရားဝင်အတိမတ်ပြုလက်ခံထားတာမရှိသလိုတရားဝင်ခရီးသွားလာကွင်းတွေကိုလည်းကန့်တတ်ထားတာကြောင့်အခုလိုမကြခဏဖမ်းဆီးခံရမှုတွေလည်းကြုံရတတ်ပါရယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယဝရီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းသာမြို့နယ်မွန်ပြည်နယ်ပေါင်မြို့တို့တွေမှာတရားမဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးရမိခဲ့ပြီးနေရပြန်ပို့ပေးခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကတည်င်းထုတ်ပြန်ထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီတည်င်းပေးပို့ထားတာဖြစ်ပါရှင်။